မြန်မာစိတ်ကမ်းတွေမှာနိုင်ငံခြားယင်းနှိမ့်နှံသူတွေဝင်ရောက်လာပြီးဒေသတွေမှာပြန်ဆိုင်နိုင်မှုရှိလာအောင်စိတ်ကမ်းအာဏာပိုင်တွေအဖွဲ့ရဲ့လုပ်ပုံကိုင်ပုံပြောင်းလဲရမယ်လို့ဆယ်စုနှစ်နှစ်ခုကျော်လုပ်ငန်းတွေကြုံရှိသူကပ္တိန်ဟင်နရီခင်မောင်ကထောက်ပြပါတယ်။မြန်မာစိတ်ကမ်းတွေဒေသတွေနဲ့ရှင်ပြိုင်လာနိုင်ဖို့ယင်းနှိမ့်နှံသူတွေကိုဆွဲဆောင်နိုင်ဖို့ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်တယ်လဲဆိုတာကပ္တိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မြင်ယံပြီးမတ်စင်ဒီထိုက်တာစီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။မြန်မာစီးပွားရေးတွက်လက်လာစေဖို့စိတ်ကမ်းတွေဖွံ့ဖြိုးဖို့ကလည်းအရေးကြီးတယ်လို့ပြောလာတဲ့ကပ္တိန်ဟင်နရီခင်မောင်ကစိတ်ကမ်းတွေဖွံ့ဖြိုးရေးအတွက်အမလို့အမညာဖြစ်နေပါတယ်။ရန်ကုန်စိတ်ကမ်းဟာဒီချက်ပို့ပြီးတော့ကုန်ကြစည်တက်တာနောက်လုံထုံးလုံနည်းတွေကလည်းစီးပွားရေးလုပ်ကင်တူတို့အတွက်လွယ်ကူတဲ့နဲ့လို့သူကထောက်ပြတာပါ။ဒီလိုဘာကြောင့်မဖြစ်ရသလဲဆိုတော့ပြုပြင်ကြောင်းလေးရေးမှာမဝေမရေဖြစ်နေတာလို့သူကထောက်ပြပါတယ်။
အဓိကမှအဆုံးလောက်ရမှာကကျွန်တော်တို့ဒီရန်ကုန်စိတ်ကမ်းကနေဖြစ်နေတဲ့ပြဿနာဟာကျွန်တော်ဒီဆိုရှယ်လစ်ဇင်ကနေဖြစ်လာတဲ့ဒီဟာပေါ့နော်အတွေးခေါ်တွေကိုတော်တော်ပြင်ပြရမှာဖြစ်တယ်အတွေးခေါ်တွေကဘယ်လိုဖြစ်နေလဲဆိုရင်ဘယ်သူမှ initiative ပေါ့ကိုယ်ကနေကိုယ်စပြီးတော့မှတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအတွေးချင်းစိတ်ကမ်းကအာဏာပိုင်ကရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ initiative နဲ့ကိုယ်လုပ်ဖို့မှအားနည်းမှုတွေအများကြီးရှိတယ်မလုတ်တတ်တာမဟုတ်ဘူးလုတ်တတ်တယ်ဒါပေမဲ့လုတ်လိုက်လို့တခုခုဖြစ်သွားရင်အစုခါမှာပြောခါမှာဆိုရယ်ဆိုရင်စိတ်ကအများရရှိရတဲ့တိုးတက်တဲ့တော့မတိုးတက်ဘူးဖြစ်နေတာပေါ့
မြမစိတ်ကမ်းတွေအပေါ်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတွန့်ဆုတ်နေရတာကစိတ်ကမ်းစီမံခန့်ခွဲမှုကအဓိကအဟန့်အတားဖြစ်နေတာလို့လဲဆယ်စုနှစ်နှစ်ခုကြာလုပ်ငန်းအတွေ့အကြုံရှိသူကပ္တိန်ဟင်နရီခင်မောင်ကအခုလိုပြောပါတယ်
အဓိကကဘာဖြစ်တာလဲဆိုတော့ကျွန်တော်ကဒီနေရာမှာပြောပြချင်တာ investor တွေဘာလို့တုံးစုံတုံးစုံဖြစ်နေကြလဲဆိုတာနံပါတ်1အဲ့ဒါအရင်ရေးကြည့်ရပြ။အရင်ရေးကြည့်တာဘာလဲဆိုတော့မြမစိတ်ကအာဏာပိုင်ကခစ်ဆက်ဆက်ကလုပ်ခဲ့တဲ့ format တစ်ခုကိုမပြောင်းဘူး။အဲ့ဒါဘာလဲဆိုတော့ကျွန်တော်ကပင်မောကတ်မယ်ဆိုရင် coordinator ပင်မောဆိုရင်တော့သူကရှောက်ရတယ်ပေါ့ဗျာ။ရန်ကုန်မှာ private ဟိုဟာတွေရှိတာပေါ့နော်။ဟိုစိတ်ကမ်းတွေရှိတာပေါ့နော်။အဲ့တော့private စိတ်ကမ်းတွေကိုကျွန်တော်ကတ်ချင်နေဆိုလို့ရှိရင် container demo တွေကတော့စိတ်အများကြီးပြန်တမ်းရှိဘူးပထမကတ်ဖို့မှာတော့နည်းနည်းပြဿနာရှိတယ်ပြဿနာဆိုတာဘယ်လိုလဲဆိုတော့ရှောက်ရတင်ရတာတို့ဥပမာကျွန်တော် demo ကြည့်ကြည့်လာမယ်ကျွန်တော်ဒီလိုမှာ MITT မှာကတ်ချင်တယ်အဲကတ်ချင်နေဆိုလို့ရှိရင်ကျွန်တော်တင်ပြရတယ်အနာဖေကအနာတန်းကနေကောင်းပြီအဲ့ဒီ demo ကိုကတ်ပြီးသတိလို့ပြောလိုက်တယ်ဆိုလို့ရှိရင်တော့အဲနောက်နောက်အဲ့ဒီမှာတော့ဘာခက်ခဲမှစိတ်မရှိဘူးနောက်နောက်အများကြီးဝင်ထွက်သွားလာကတ်လို့ရတယ်ပြဿနာဘာရှိလဲဆိုတော့ bulgaria demo တွေ bulgaria demo တွေရဲ့ဒီမှာကတ်ချင်ပါတယ်ဆိုတာကိုဒီမော့ပိုင်ရှင်၎င်းဒုမဟုတ်ကျွန်တော်အေဂျင့်နေရာ၎င်းဆုံးဖြတ်ပိုင်နေမှရှိဘူးဘယ်သူကလဲဆုံးဖြတ်ပေးတယ်ဆိုတော့မြမစိတ်ကအာဏာပိုင်ကလဲဆုံးဖြတ်ပေးတာအဲ့ဒီ concept ကြီးမပြောင်းမချင်းဘယ် investor မှမလာဘူ
းအာဏာပိုင်တွေဘက်ကစိတ်ကမ်းလုပ်ငန်းတွေမှာဒီမော့ကတ်တာကအစားအသေးစိတ်လိုက်ပြီးတော့စီမံခန့်ခွဲတာကြောင့်စိတ်ကမ်းတွေရင်းနှီးမြှုပ်နှံမဲ့လုပ်ငန်းကြီးတွေအနေနဲ့ကိုယ်လုံးကအလုပ်ဖြစ်ရေးကိုယ်တိုင်ဈေးကွက်ထိုးဖောက်လို့မရတဲ့အခြေအနေဖြစ်နေတယ်။ဒါကအဓိကအဟန့်အတားဆိုလဲကပ္တိန်ဟင်နရီခင်မောင်ကပြောပါတယ
်။ဆိုလိုတာဗျာရန်ကုန်မှာလာပြီးတော့စိတ်ကန်းစောက်မယ်ဗျာ။စိတ်ကန်းစောက်ပြီးတော့ဒေါ်လာတွေတန်းနဲ့ချီပြီးတော့အကုန်ပြခံမယ်ဗျာ။ခံပြီးတော့စောက်ပြီးရခါကျတော့ကိုယ့်ရဲ့ကတ်စတမာကိုကိုယ်သွားရှာလို့မရဘူး။မြမစိတ်ကန်းအနာပိုင်ကချပြီးတဲ့ဒီမို့ပဲယူရတဲ့အနေအထားရှိတယ်။အဲအဲ့ဒီမှာပြဿနာတွေအများကြီးရှိတယ်။ဒါကြောင့်မြမစိတ်ကန်းကတိုးတက်တဲ့လောက်မတိုးတက်ဘူးကွာမြမစိတ်ကမြမစိတ်ကအနာပိုင်ကဘာပဲဖြစ်တယ်လဲဆိုလွယ်လူလက်ချီဘော်ဒီရဖြစ်တယ်ဝင်ရောက်ဆွတ်ဖြစ်နေတဲ့ဘော်ဒီမဖြစ်တယ်ဘူးအဲ့ဒါဒီအားလုံးကလည်းခုနပြောတဲ့ social mindset ကနေလာလိုက်တဲ့ဟာကဒီနေ့ချင်းကြီးမြမစိတ်ကအနာပိုင်ကပြင်နိုင်တဲ့အနေအထားမှမရှိဘူးခင်ဗ
ျဒေတာရင်းမှာစိတ်ကန်းဆိုင်ရာအနာပိုင်တွေကလုပ်ငန်းရှင်တွေလိုက်နာရမယ့်ရေချောင်းဆိုင်ရာစီမင်းစည်းကမ်းတွေစိတ်ကမ်းဆိုင်ရာစီမံစည်းကမ်းတွေကိုပဲကြီးကြပ်ဆောင်ရွက်နေတာလို့လည်းသူကပြောပါတယ
်။အဲသူကရှင်းတယ်ဥပမာနိုင်ငံတိုင်းနိုင်ငံသားမှာစိတ်ကမ်းကိုလာဖွင့်တဲ့လူကသူ့မားကတ်သူ့ရှာတာပဲ။ဥပမာကျွန်တော်ကဥပမာဟိုဘောဟာဂျီဆန်ဝါဘိုဂရုပ်ပေါ့ဗမာပြည်မှာအခုဝင်ထားတဲ့ဟာဂျီဆန်ဝါဘိုဂရုပ်ဆိုတာ MITT လို့ခေါ်ပါတယ်ခင်ဗျာ။ကမ္ဘာမှာအကြီးဆုံးစိတ်ကမ်းကိုစလုပ်ထားတဲ့လူပေါ့နော်။အဲကမ္ဘာမှာအကြီးဆုံးစိတ်ကမ်းတွေကို operate လုပ်တဲ့လူတယောက်ဟာမြန်မာပြည်အပြင်မှာအစောဆုံးလာတဲ့ပုဂ္ဂိုလ်တွေမှာပါတယ်။အဲ့ဒါ MITT ပေါ့ တော့သူဟာမလေးရှားနိုင်ငံမှာလောက်ရတဲ့ format နဲ့ရန်ကုန်မှာလောက်ရတဲ့ format ကတခြားစီပဲအဲ့တော့အခုသူကမလေးရှားနိုင်ငံမှာဆိုရင်သူကတ်ဆာမှာသူရှားတယ်သူကတ်ဆာမှာသူရှားရင်ဒီဒီမော့ဒီဒီမော့ကတ်မယ်သူဂျက်ဒီမှာကတ်မယ်ဆိုတော့သူစုစံထဲမှာသူထည့်လိုက်ထည့်လိုက်ပြီးဆိုတာနဲ့ဘယ် post ခုနပြောရဲစိတ်ကအနာပိုင်းကဝင်ရောက်ဆွတ်ဖက်လို့ကိုမရဘူးသူကဒီလာမယ်သူကဒီကတ်မယ်သူကဒီရှားမယ်သူကဒီပေါ်မယ်
မြမစိတ်ကံအနာပိုင်အဖွဲ့ဘက်ကတော့ဒီလိုမဟုတ်ပါဘူးတဲ့မြမစိတ်ကံအနာပိုင်အဖွဲ့ကဘာတွေလုပ်နေတယ်လဲဆိုတာကိုလည်းကက်တင်ဟင်နရီခင်မောင်ကအခုလိုပြောပါတယ
်ဒီမှာကြတော့အဲ့လိုမဟုတ်ဘူးအဲ့ဒီတင်မောက MITT မှာကတ်မလားမကတ်ဘူးလားဆိုတာကိုမနေ့တိုင်းလုပ်တဲ့ဗတ်တင်ကြီးတွေမှာဆုတ်ခဲ့တာသူကအဲကျွန်တော်ကတင်ရတာကျွန်တော်ဥမာကျွန်တော်ကတ်ဆတ်မှာတင်မောက်တွင်းလာတဲ့လူကလည်းကျွန်တော် MITT ကတ်လို့ပါတယ်เออถ้า MITT ก็เลยเว้ยเออคุณน่ะตูเล่กัดขึ้นกัดขึ้นได้บาเลยไอ้ตัวไอ้หลุตีนออกคาจ้ะတော့มาคุณน่ะสึกกันอนาบายมาชื่อเลย Wedding Meeting Committee อ่ะนี่เลยมาอ่ะดีเต็มหมดอ่ะทีเนี่ยกัดสีตรีเออถ้าเลยจะไม่กัดผู้อะหมายสุก็อัพไลน์ลงได้ทุกตัวไอ้ดิฟอร์แมตกูจนว่าไม่ชื่อสิจนว่าล่ะไม่ชื่อบาสอบาสอนาวซ้อมมินิที่กัดขึ้นไปได้ไม่ไปได้ไอ้ออเรดี้กูဘဒူကခိုင်ထားတယ်စိတ်ကအနာပိုင်ကခိုင်ထားတာအဲ့ဒါဘယ်နိုင်ငံမှာမှမရှိတော့ဘူးဒီနိုင်ငံတနိုင်ငံမှာပဲရှိတော့တယ်စိတ်ကအနာပိုင်ဆိုတော့သူ regulation တွေကိုသူပေးထည့်ရတယ်ဝင်လာတဲ့ demo တွေ agent တွေပိုင်းရှင်တွေအားလုံးကသူချမှတ်ထားတဲ့အဲဒီခုနကပြော navigational ဥပဒေရှိမယ်အခြားတတ်မှတ်ထားတဲ့ဥပဒေတွေကိုကျွန်တော်လိုက်နာမှာကျွန်တော်အဲ့ဒီ demo ပိုင်းရှင်တွေတို့မဟုတ် demo agent တွေချတာရဲ့လုပ်ငန်းဖြစ်တယ်ဒီမြမစိတ်ကအနာပိုင်ကဒီလိုဝင်ဆွတ်ဖက်နေတဲ့ကာလပတ်လုံးဘယ်တော့မှ investor တော့ခလာမှာမဟုတ်ဘူးခင်ဗ
ျမြမစိတ်ကံတွေဖွံ့ဖြိုးတိုးတက်ရေးနောက်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေလက်တွန်နေရတဲ့အခြေအနေနဲ့လောက်ရကံရအစင်ကြီးချုံးမွေမှုတွေနဲ့ပတ်သက်ပြီးကက်တင်ဟင်နရီခင်မောင်နဲ့ဆက်သွယ်ညဉ့်ထားတာတဲ့ကနေကောက်နှုတ်တင်ပြခဲ့တာပါနောက်သတင်းပတ်မှာတော့စိတ်ကံတွေမဖွံ့ဖြိုးတာကြောင့်ကြီးတူလူတို့အပေါ်မှာဘလို့တည့်ရိုက်တည့်ရမှုတွေရှိတယ်လဲဆိုတာကိုတင်ပြပေးဦးမှာဖြစ်ပါတယ်